ပြည်ထောင်ရင်တိုင်းရင်းသားတွေကကန့်ကွက်နေတဲ့ကြားကပဲတန်လျင်ချောင်းဆောင်တရားကိုဗိုလ်ချုပ်အစံတရားအဖြစ်အမည်ပြောင်းလဲပေးလိုက်တာဟာလက်ရှိအာဏာရ NLD အရသာအစိုးရကတိုင်းရင်းသားလူမျိုးစုလူနည်းစုတွေရဲ့သဘောထားဆန္ဒကိုမျက်ကွယ်ပြုတာနိုင်ငံတကာဆန်နှုန်းဖြစ်တဲ့လူမျိုးစုတွေရဲ့အခွင့်အရေးကိုချိုးဖောက်တာဖြစ်တဲ့ဆိုပြီးတော့နိုင်ငံတကာတန်ယုံတွေနဲ့ကုလအပါဝင်နိုင်ငံတကာဖွဲ့စည်းတွေကိုတောင်းဆိုချက်3ခုပါဝင်တဲ့အိတ်ဖွင့်ပေးစာတွေကိုမွန်တိုင်းရင်းသားတွေကဒီကနေ့မှပေးပို့လိုက်ပါတယ်။မွန်ပြည်နယ်တိုင်းရင်းသားလူမျိုးရေးရာဝန်ကြီးဌာနဘက်ကတော့နှစ်ဦးနှစ်ဖက်အတက်နိုင်ဆုံးအဆင့်ပြောင်းဖြေရှင်းပေးနေတယ်လို့ပြောပါရယ်။အသေးစိတ်ကိုမက်ဆူမွန်ကဆက်ပြောပြပေးပါလိမ့်မယ်
။ဟုတ်ပါရယ်။မြန်မာနိုင်ငံမှာ Federal Democracy စနစ်ဖော်ဆောင်မယ်ဆိုတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့သားဆိုရလက်ထက်မှာအခုလိုဒေသခံတိုင်းရင်းသားတွေဘက်ကကန့်ကွက်နေတဲ့ကြားကမွန်ပြည်နယ်မော်လမြိုင်နဲ့ချောင်းစုံကိုဖျက်ပြီးဆက်သွယ်ထားတဲ့ချောင်းစုံတန်လွင်တရားကိုဗိုလ်ချုပ်အစံတရားအမည်ပေးဖို့ပြည်သူ့လွှတ်တော်ကနေမဲခွဲဆုံးဖြတ်အတည်ပြုလိုက်တဲ့အပေါ်မှာဒါဟာလူနည်းစုတွေရဲ့အခွင့်အရေးကိုအတိမတ်ပြုလေးစားမှုမရှိဘဲချိုးဖောက်တာဖြစ်တဲ့အကြောင်းမွန်တိုင်းရင်းသားတွေကနိုင်ငံတကာကိုအိတ်ဖွင့်ပေးစာပေးပို့လိုက်ပါတယ်။အမေရိကန်တရုတ်ပြင်သစ်ဂျပန်ဂျာမန်နဲ့ EU စတဲ့နိုင်ငံတကာအစိုးရအဖွဲ့တာဝန်အနေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုပေးပို့လိုက်တဲ့ဒီအိတ်ဖွင့်ပေးစာထဲမှာလက်ရှိအစိုးရအနေနဲ့တိုင်းရင်းသားတွေရဲ့သဘောဆန္ဒတိုင်းရင်းသားတွေရဲ့အတန်ကိုထည့်သွင်းစဉ်းစားအလေးထားစေဖို့အစိုးရကိုနိုင်ငံတကာအနေနဲ့တိုက်တွန်းပြောဆိုပေးဖို့ရည်ရွယ်တယ်လို့တန်လွင်ချောင်းစုံတရာအမည်ပြောင်းလဲခြင်းဆိုင်ရာအမျိုးသားရေးအသွင်ဆန္ဒထုတ်ဖော်ရေးကော်မတီဝင်ဖြစ်တဲ့နိုင်အောင်မွန်က VOA ကိုအခုလိုပြောပါတယ်
တိုင်းသားကြီးနဲ့ဆိုင်တဲ့ခါကျတော့ကျွန်တော်တို့ကဒါကိုပြောတယ်ပြောတဲ့ခါကျတော့မသိကြိုးကြိုးပြောတဲ့ခါကျတော့ကျွန်တော်တို့ကပြောလို့ရတဲ့နေရာပေါ့ဟိုတိုင်းလို့ရတဲ့နေရာတွေကိုကျွန်တော်ပို့ချင်လို့ပါတာပါပဲဒီတရားကြောင့်အမိကြရတဲ့စိတ်ကဒေသခံနဲ့ဆန္ဒကိုထောက်ပြတာပေါ့လေဒီဒေသခံရဲ့ဆန္ဒတွေကဒါကြတဲ့ရှိပါတယ်ပေါ့မမတော့ဒါပြည်နယ်ဆိုရနဲ့ဤတည်နဲ့စိတ်ဆောက်ပေါ့လေဒါဘာမှစိတ်ဆောက်နိုင်ငံတော်ရပေါ့လေဒီစိတ်ဆောက်မဟုတ်တော့ဘူးလေကျွန်တော်ပြောချင်တာဒီရေးတော်မှာဒီလက်ပံခွေးတော်မှာဒီမှာမရှိခဲ့ဘူးဆိုလို့ရှိရင်ကျွန်တော်တို့ကဖယ်ဖယ်ပြီးအောင်ပြုတ်သွားလို့မရဘူးပေါ့နော်ဒီကံရဲ့ဆန္ဒကိုလိုက်လျောနိုင်ဖို့အတွက်ကျွန်တော်တောင်းဆိုတာလည်းစီကားတော့ပေါ့နော
်ဒီမိုကရေစီစနစ်နဲ့ပြည်သူဆန္ဒနဲ့အညီမဲ့ပေးရွေးချယ်လိုက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အမျိုးသားနိုင်ငံတည်ဆောက်ရေးဖက်ဒရယ်ပြည်ထောင်စုတရက်ပေါ်ထွန်းလာစေဖို့ဆိုပြီးဆောင်ရွက်နေတဲ့အချိန်မှာတော့တိုင်းရင်းသားမျိုးနွယ်စုတွေလူနည်းစုတွေရဲ့ဆန္ဒသဘောထားတွေကိုလစ်လူမရှုသင့်ဘူးလို့လည်းအိတ်ဖွင့်ပေးစာထဲပြောဆိုထားတာပါ။အ
လားရအစိုးရကိုပေါ့လေ။လက်ရှိဥပဒေဆောင်ရွက်နေတဲ့ကိစ္စရောဒီမှာတိုင်းရင်းသားဒီအများစုပြည်ထောင်တဲ့နိုင်ငံဖြစ်တဲ့တော့ကြောင့်တိုင်းရင်းသားရဲ့ဒီအခွင့်အရေးတွေပေါ့နော်ဒါတကယ်ကိုကျွန်တော်တို့ကဒီလူဆိုင်ပေနဲ့ကိုလောက်ချင်လို့လောက်ခဲ့လို့ရှိရင်တော့ဒါဒီနိုင်ငံကနိုင်ငံရေးရဖို့ဆိုတာကကျွန်တော်တို့လည်းဝေယုံပါလို့ကျွန်တော်တို့ကပြောချင်တာပေါ့
။မွန်ပြည်နယ်ထဲမှာမိတင်းနေထိုင်ကြတဲ့မွန်အပါဝင်တိုင်းရင်းသားပေါင်းစုံရဲ့ဆန္ဒသဘောထားနဲ့အညီမွန်ပြည်နယ်အစိုးရကရောပြည်ထောင်စုအစိုးရကပါအလေးနက်ထားစဉ်းစားဆောင်ရွက်ပေးဖို့နဲ့ဒေသခံတွေရဲ့သဘောထားကိုတွေ့ဖီတဲ့နောင်အလားတူအဖြစ်မျိုးမဖြစ်စေချင်ဘူးလို့လည်းမွန်ပြည်နယ်ကဒေသခံတိုင်းရင်းသားအဖွဲ့တစ်ဖွဲ့ဖြစ်တဲ့မွန်ပြည်နယ်ပအိုစာပေယဉ်ကျေးမှုဥက္ကဋ္ဌဥခွန်ရွှေတင်းကလည်းတောင်းဆိုလိုက်ပါတယ
်။အဓိကအဖြစ်တော့လူနေစုတိုင်းရင်းသားဆိုနေလေတိုင်းရင်းသားအများစုကနာမည်ပြောင်းတော့မနစ်ချင်ဘူးလေနစ်ချက်တော့လက်ရှိအစိုးရအပြင်အစိုးရဘယ်လိုကြည့်ဖို့ဒါလေးကိုတော့အလေးထားတော့စဉ်းစားပေးစီချင်တော့ပေါ့နော်ကျွန်တော်တို့ကအကျဉ်းကြီးတို့ပါလို့လည်းမတုံးပါဘူးတုံးမှုလည်းခံစားမရှိပါဘူးကျွန်တော်တို့ရဲ့ခံစားချက်ဒုလားချက်ကိုတင်ပြဖို့တင်ပြထားတယ်ပေါ်ထုတ်ထားတယ်အခုကြည့်အောင်လဲစာတွေထံဝေထားပေးတယ်အဲ့ဒီဟာကိုအဲ့ဒီပုံမှာတော့အစိုးရကတော့အလေးထားတော့စဉ်းစားပေးစီချင်ပါတယ်ဟိုကျွန်တော်တို့ဖြစ်စီချင်တဲ့အတိုင်းပဲဖြစ်ရမယ်ဆိုတဲ့ဟိုအတင်းကျပ်စိတ်ထားယူပြီးတော့မရှိပါဘူးစဉ်းစားပေးဖို့လိုတာအဲ့ဒါမွန်တိုင်းရင်းသားတွေနဲ့အတူပေါ့နော်ကရင်တိုင်းရင်းသားဟိုတိုင်းရင်းသားတွေလည်းပေါ့ဝင်ပြီးတော့ကျွန်တော်တို့ရဲ့ဒီကကံတွေရဲ့ဆန္ဒကိုပေါ်ထုတ်ပေးထားတာပေါ့နော
်မွန်ပြည်နယ်ချောင်းစုံတန်လွင်တရားအမြန်ဆုံးဖွင့်လှစ်ပြီးတော့ခရီးလမ်းမ်းတွာလာရေးအစဉ်ပြေလော်ကူစေဖို့ဒေသခံပြည်သူတွေနဲ့အစိုးရကြားတွဲဆုံညှိနှိုင်းမှုတရက်ကိုအစိုးရကစီစဉ်ပေးဖို့နိုင်ငံတကာတိုင်းဝိုင်းနဲ့အဖွဲ့အစည်းတွေဘက်ကအစိုးရကိုတိုက်တွန်းပေးဖို့ဆိုတဲ့အချက်တစ်ချက်ကလေးပါဝင်ပါတယ်ဒီအပေါ်မှာတော့တိုင်းရင်းသားလူမျိုးများရေးရာဝန်ကြီးဌာနကနိုင်ဝင်းနိုင်ကတော့အတက်နိုင်ဆုံးပြည်လေအောင်ဖြည့်ရှင်းပေးဖို့စူးစမ်းနေပါတယ်လို့တုံ့ပြန်ပါတယ
်။ဟိုကျွန်တော်ကြားသလောက်ကတော့သူတို့ကတော့ပထမဝန်ကြီးရောက်လာတင်မယ်လို့ပြောတယ်ဒါပေမဲ့ဝန်ကြီးကတော့သူကလေတိုက်ရိုက်တင်ပါလို့တော့သူတို့ပြောထားတယ်လေအဲ့လိုတော့သိရတာပေါ့နော်ဟိုကျွန်တော်တို့ကတော့ပါပါလေးလေးဟိုပါမတ်ချက်တော့မပြုချင်ပါဘူးဆိုတော့ဒီလိုပါဗျာဟိုဘာလို့ဆိုတော့ဒီဟာကလည်းတစ်ဖက်ကလည်းကိုယ့်ရဲ့ဟိုတိုင်းသားဖွဲ့စည်းတစ်ဖက်ကလည်းကျွန်တော်တို့ကအစိုးရဌာနဆိုတော့လေဒီကြားတော့ဟိုမတ်ချက်တော့ဟိုမပြုချင်ပါဘူး
ဒီလို့ရကြောက်မှုလို့ဗမာနဲ့မွန်ပါဝင်တိုင်းရင်းသားတွေကြအထင်မြင်လွဲမှားမှုကိုဖြစ်စေတယ်လို့ကုလသမဂ္ဂရဲ့ဌာနေတိုင်းရင်းသားတွေရဲ့အခွင့်အရေးကြေညာစာတမ်းလူမျိုးစုကိုယ်ကွယ်ယုံကြည်မှုနဲ့ဘာသာစကားနဲ့သက်ဆိုင်တဲ့လူနည်းစုအခွင့်အရေးကြေညာစာတမ်းအပါအဝင်နိုင်ငံတကာကအတိအမှတ်ပြုထားတဲ့လူမျိုးစုတွေရဲ့အခွင့်အရေးကိုချိုးဖောက်ခြင်းသာဖြစ်တယ်ဆိုပြီးထောက်ပြထားတဲ့မွန်ပြည်နယ်မှာရှိတဲ့မွန်တိုင်းရင်းသားတွေကနေနိုင်ငံတကာအတိုင်းဝိုင်းကိုပေးပို့တဲ့အိတ်ဖွင့်ပေးစာကိုတော့မြန်မာပြည်ခြေဆိုင်ကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံတကာတန်ယုံတွေနိုင်ငံတကာတန်တမန်တွေနဲ့မြန်မာဒီမိုကရေစီရေးစိတ်ဝင်စားတဲ့အဖွဲ့အစည်းအသီးသီးထံကိုပြီးခဲ့တဲ့ဧပြီလ24ရက်နေ့ကစပြီးတော့အိတ်ဖွင့်ပေးစာတွေပေးပို့နေတာဖြစ်ပါတယ်ရှင်။